ကိုကြီးခင်ဗျဒုဗိုလ်ချုပ်မူကြီးမောင်အေးရဲ့ရုရှားခီးစဉ်နဲ့ပတ်သက်ပြီးတော့ဘာတွေထူးခြားတာရှိလဲဆိုတာရှင်းပြပေးစေချင်ပါတယ်ခင်ဗျအ
ဲဒုတိယဗိုလ်ချုပ်မူကြီးမောင်အေးရဲ့ရုရှားခီးစဉ်မှာစစ်ဘက်ကလိုက်ပါမယ်ဝင်ကြီးတွေနဲ့တမတော်ကာကွယ်ရေးဦးစီးချုပ်လေးကြီးအပါဝင်ပေါ့ဗျာတခြားအရာရှိတွေကဒီကနေ့မနေ့အစောပိုင်းကပြင်မနာကြက်ပြေးနေပြီးတော့မြို့သစ်ရဲ့အေလာလေရင်ခွင်းကနေပြီးတော့မန္တလေးအပြည်ဆိုင်ရာလေစိတ်ကိုစစ်တပ်လေရင်နဲ့တွားခဲ့တာဖြစ်ပါတယ်အဲ့ဒါလို့ထွက်ခွာတာကတော့မန္တလေးအပြည်ဆိုင်ရာလေစိတ်မှာအသင့်ဆောင်ကိုင်းနေတဲ့ရုရှားကိုထွက်ခွာမဲ့အထူးလေရင်စီကိုပို့ဆောင်ပေးခဲ့တာဖြစ်ပါတယ်အဲ့ဒီကနေမှဒုတိယဗိုလ်ချုပ်မူကြီးမောင်အေးနဲ့အတူအဖွဲ့ဝင်90ကျော်တို့ဟာရုရှားနိုင်ငံကိုခရီးထွက်သွားတာဖြစ်ပါတယ်ခင်ဗ
ျဆိုတော့ဒီခီးစဉ်မှာဒုဗိုလ်ချုပ်မူကြီးမောင်အေးနဲ့အတူဒီအစိုးရဘက်ဝင်ကြီးတွေပြင်အရဖက်ကလည်းနာမည်ကြီးစီးပွားရေးလုပ်ငန်းရှင်တွေပါသွားတယ်လို့ကြားပါတယ်ဘသူတွေများပါသေးလဲခင်ဗ
ျဒုတိယဗိုလ်ချုပ်မူကြီးမောင်အေးရဲ့ခရီးစဉ်မှာလိုက်ပါသွားတဲ့မြန်မာကုန်တွေရဲမှာတော့ဗိုလ်ချုပ်မူကြီးတန်းရွှေနဲ့နှီးဆက်တဲ့သူလို့ပြောကြတယ်လို့စစ်အစိုးရနဲ့နှီးဆက်တဲ့နာမည်ကြီးစီးပွားရေးလုပ်ငန်းရှင်ဥတေသာလည်းလိုက်ပါသွားတယ်လို့ရန်ကုန်ကသတင်းစာဆရာတွေကနေပြောပြပါတယ်။ဒါ့အပြင်ရန်ကုန်မြို့ကလိုက်ပါမဲ့ကုန်သည်တွေကိုဥဆောင်သွားတဲ့သူကတော့မြန်မာနိုင်ငံကုန်သည်များနဲ့ဆက်မှုလက်မှုလုပ်ငန်းရှင်များအသင်းဥက္ကဋ္ဌဥွင့်မြင့်ဖြစ်တယ်လို့ကုန်သည်ကြီးများအသင်းနဲ့နှီးဆက်တဲ့သူတွေဥပနေပြီးတော့ RFA ကိုပြောပြပါတယ်ခင်ဗျ။ဟ
ိုရုရှားသွားမဲ့ဒီမြန်မာကိုယ်စားလှယ်အဖွဲ့တစ်ခုလုံးအီလာလီစိတ်ကနေမန်လီလီစိတ်ကိုသွားတဲ့တဘောလား
။အဲ့လိုမဟုတ်ပါဘူးခင်ဗျ။အရဖက်ကလိုက်ပါမဲ့ကုန်သည်တွေကိုတော့တရက်နေ့ညနေပိုင်းကလေးကဥတေသာပိုင်နဲ့အရပကံလီရင်နဲ့ရန်ကုန်ကနေမန္တလေးကိုပို့ပေးခဲ့တာဖြစ်တယ်လို့ရန်ကုန်ကသတင်းစာဆရာတွေက RFA ကိုပြောပြပါတယ်
။ဒါဆိုရင်ဒုဗိုလ်ချုပ်မူကြီးမောင်အေးရဲ့ခီးစဉ်နဲ့ပတ်သက်ပြီးတော့တခြားဘာတွေများသတင်းရသေးလဲကိုကြီး။ရုရှားတမရနဲ့ဝတွေ့ဖို့အစီအစဉ်ရှိတယ်လား
။ဒုတိယဗိုလ်ချုပ်မူကြီးမောင်အေးရဲ့ခီးစဉ်ကိုရုရှားနိုင်ငံဝန်ကြီးချုပ်ကဖိတ်တဲ့အတွက်ကြောင့်မလို့တမရပူတင်နဲ့တွေ့ဆုံဖို့အစီအစဉ်ကတော့မသေးကြဘူးလို့လည်းသတင်းစာဆရာတွေကနေပြောပါတယ်။ဒါကိုတော့စောင့်ကြည့်ရမှာဖြစ်ပါတယ်။ရုရှားခီးစဉ်အတွင်းမှာတော့နှစ်နိုင်ငံကြားမှာနားလည်မှုစာချုပ်တော့၅ခုချုပ်ဆိုဖို့ရှိတဲ့အကြောင်းနဲ့အဲ့စာချုပ်တွေကလေးခုကအစိုးရချင်းချင်းချုပ်ဆိုမှာဖြစ်တယ်လို့သိရပါတယ်။နောက်တစ်ခုကတော့မြန်မာနိုင်ငံကုန်သည်များအသင်းနဲ့ချုပ်ဆိုမှာဖြစ်တယ်လို့ကုန်သည်ကြီးများအသင်းနဲ့နှီးဆက်တဲ့သူတွေကနေပြောပြပါတယ်။ဒါကြဲစစ်လက်နက်ပစ္စည်းပိုင်းနဲ့ပတ်သက်တဲ့ရုရှားမြန်မာဆက်ဆံရေးနောက်ကြောင်းကိုလည်းဥစိန်ကျော်လိုင်ရှင်းပြပေးသေးကြပါမယ်ခင်ဗျ။အ
ဲဒီနေရာမှာဒုဗိုလ်ချုပ်မူကြီးမောင်အေးရဲ့ရုရှားခီးစဉ်ရဲ့ကိုယ်စားလှယ်စီးရင်ကိုကြည့်လိုက်ရင်ပဲစစ်လက်နက်ပစ္စည်းပိုင်းနဲ့ပတ်သက်တဲ့ရုရှားမြန်မာဆက်ဆံရေးနဲ့ဆိုင်နေတဲ့သဘောဆောင်းနေပါတယ်။အဲဥမာဆိုလို့ရှိရင်များဒီထင်ရှားတဲ့စီးပွားရေးလုပ်ငန်းရှင်ဥတေဇဆိုရင်မြန်မာစီးဆိုးရရုရှားလက်နက်ပစ္စည်းဝယ်တဲ့နေရာမှာပါဝင်ပတ်သက်နေတဲ့ပုံကူဖြစ်ပါတယ်။အဲဥတေဇရဲ့မြန်မာ AVIA Export ဆိုတဲ့ကုမ္ပဏီဟာရုရှားနိုင်ငံကစစ်လက်နက်ပစ္စည်းတင်ပို့ရောင်းချတဲ့ MAPO ဆိုတဲ့ကုမ္ပဏီရဲ့မြန်မာကိုယ်စားလှယ်ဖြစ်တယ်လို့ရုရှားနိုင်ငံကဟယ်လီကော်ပတာကုမ္ပဏီတစ်ခုဖြစ်တဲ့ Rosbatol ကုမ္ပဏီရဲ့မြန်မာကိုယ်စားလှယ်ဖြစ်ပါတယ်။ဥတေဇဟာရုရှားနိုင်ငံလို့ MiG 29တိုက်လေယာဉ်တွေဟယ်လီကော်ပတာတွေမြန်မာစီးဆိုးရဝယ်တဲ့နေရာမှာအဓိကအခန်းကဏ္ဍကပါဝင်ခဲ့တယ်လို့ရန်ကုန်အခြေစိုက်အနောက်တိုင်းတန်တမန်တူက RFA ကိုပြောပါတယ်။အဲဥတေဇရဲ့နောက်ကြောင်းအချင်းချုပ်များကိုကြည်တီးတလို့ပြောပြပေးစီခြင်းပါတယ
်။အဲဥတေဇတချိန်တုန်းကတော့ MI လို့ခေါ်တဲ့လူတီများခဲ့တဲ့မြန်မာစစ်ထောင်လိုင်းရဲ့အဖွဲ့ကြီးကိုစတင်ဖွဲ့စည်းတည်ထောင်ခဲ့သူတွေထဲမှာတဦးအပါဝင်ဖြစ်တဲ့ဒုဗိုလ်မှူးကြီးမြင့်စွေရဲ့သားဖြစ်ပါတယ်။မေမျိုး DSA ဘိုဒန်နန်းကိုနောက်ဆုံးနေ့ထိတက်ပြီးမှကြောင်းထွက်ခဲ့တဲ့သူတဦးလည်းဖြစ်ပါတယ်။1990ခုနှစ်မှာလက်ရှိသူကုမ္ပဏီကိုဒေါ်လာ3သိန်းခွဲနီးပါးနဲ့ရင်းနှီးပြီးထီထောင်ခဲ့တာဖြစ်ပါတယ်။အဲကျွန်တော်တို့ကြားတာတွေကတော့ဥတေဇဟာကာကွယ်ရေးဝန်ကြီးဌာနအဆောက်အဦအတွင်းပိုင်းဒီဇိုင်းကိုပြုပြင်ဖို့ဗိုလ်ချုပ်မူကြီးတန်းရွှေကအလုပ်အပ်ခဲ့တယ်လို့ဆိုပါတယ်။ဒါကိုကောဥစိန်ကျော်လိုင်ကြားမိပါသလားခင်ဗျ
။ကြားမိပါတယ်။ရန်ကုန်အနောက်တိုင်းတန်တမန်အတိုင်းဝိုင်းကလည်းပြောပါတယ်။အဲဒီကိစ္စတွေမကပါဘူး။2003ခုနှစ်မှာဗိုလ်ချုပ်မူကြီးတန်းရွှေအတွက်ဟယ်လီကော်ပတာ2စင်းဥတေဇကဝယ်ပြီးပြီးမကြခင်အဲ့ဒီအချိန်ကဖီပါကစား3စီတင်သွင်းခွင့်ကိုဥတေဇတူရဲလုတ်ကင်မှုဗိုလ်ချုပ်မူကြီးတန်းရွှေကလိုင်စင်ချပေးခဲ့တယ်လို့ပါစုံစမ်းသိရတယ်ပြု
တ်။အဲဥတေဇကတော့ဟိုဗိုလ်ချုပ်မူကြီးတန်းရွှေနဲ့နှီးဆက်တဲ့သူတူဦးဆိုပြီးတော့လူဒီများတာတော့ဟုတ်ပါပြီ။အဲဒုတိယဗိုလ်ချုပ်မူကြီးမောင်အေးနဲ့ဘလူအဆက်ဆက်ရှိတယ်ဆိုတာကဥစိတ်ကျော်လိုင်ကြားမိပါသလားခင်ဗျ
။လက်ရှိစေစိုးကအခေါ်နေပြည်တော်လို့နာမည်ပေးထားတဲ့ကြက်ပြေးမှာဆောက်လုပ်ထားတဲ့ဒုဗိုလ်ချုပ်မူကြီးမောင်အေးရဲ့အိမ်ကိုဥတေဇကဆောက်လုပ်တာဖြစ်ပြီးဗိုလ်ချုပ်မူကြီးတန်းရွှေရဲ့အိမ်ကိုတော့အေရှာဝါကုမ္ပဏီကတာဝန်ယူဆောက်လုပ်တယ်လို့ဗိုလ်ချုပ်ရွှေမန်းရဲ့အိမ်ကိုတော့Eden Group ကုမ္ပဏီကဆောက်လုပ်ပေးတယ်လို့စုံစမ်းသိရပါတယ်ဗျာ
ရုရှားနဲ့မြန်မာစစ်လက်နက်အရောင်းဝင်နဲ့ပတ်သက်ပြီးတော့ကဥစိန်ကျော်လိုင်းသိသလောက်ပါဗျာကြားမိသလောက်ရှင်းပြပေးပါဦ
းမြန်မာစစ်စိုးရဟာ2000ခုနှစ်မှာရုရှားလို့ MiG 29တိုက်လေယာဉ်30စီးကိုဒေါ်လာတန်130နဲ့ဝယ်ခဲ့တယ်လို့အမေရိကန်အောက်လွှတ်တော်နိုင်ငံတကာဆက်ဆံရေးကော်မတီရဲ့အစီရင်ခံစာမှာဖော်ပြထားပါတယ
်မြန်မာစစ်စိုးရကတချိန်တုန်းကတရုတ်နိုင်ငံကလုပ်တဲ့ရုရှားတိုက်လေယာဉ်ဖြစ်တဲ့ MiG 29ဖမ်းမလို့ခေါ်တဲ့G6 ဒါမှမဟုတ် F6 တိုက်လေယာဉ်တွေတုံးနေတယ်ဆိုတော့ရုရှားလို့ MiG 29တိုက်လေယာဉ်နဲ့ဗာမားကွာချပါလေဥစိန်ကြလား
ရုရှားလို့ MiG 29တိုက်လေယာဉ်တွေမြန်မာအစိုးရဝေရဟာထိုင်းဘင်္ဂလားဒေ့ရှ်အိန္ဒိယစတဲ့အိန္ဒိယနိုင်ငံတွေရဲ့လေတပ်နဲ့အင်အားညှိလို့ရအောင်ဝေရဟာဖြစ်တယ်လို့လေ့လာသူတွေကထောက်ပြပါတယ် ထိုင်း လီတာကတော့ အမေရိကန် လုပ်တဲ့ F-16 အမျိုးအစားတိုက်လေယာဉ်တွေတုံးပါတယ် မြန်မာစစ်စုက 3 နဲ့ 36D6 ရေဒါ စနစ်ကိုတော့ ယူကရိန်း နိုင်ငံကဝယ်သုံးနာလို့ ယူကရိန်း မှတ်တမ်းတွေမှာ ဖတ်ရပါတယ်ဗျာ ဒါတဲ့ ရုရှားလို MI-18 အမျိုးအစားဟယ်လီကော်ပတာတွေ မြန်မာစစ်စုကဝယ်တာကို ကိုကြီးမှတ်မိမယ်ထင်တယ်
ဟုတ်ပါပြီနားမအတွင်းမှုနဲ့ဗိုလ်ချုပ်ကြီးတင်ဦးနဲ့စစ်အရာရှိ14ဦးပြတ်ကြတဲ့ရုရှားလို့MI-18အမျိုးအစားဟယ်လီကော်ပတာတွေထင်ပါတယ်ဥတည်စားနဲ့ဘီလီယံနာဂရုရုရှားကဝယ်သွင်းခဲ့တဲ့ဟယ်လီကော်ပတာတွေလို့အဲ့ဒီတစ်ချိန်ကလူသိများပါတယ်ဒါတဲ့စစ်အစိုးရကနှစ်ထောင်နှစ်ခုနှစ်မှာရုရှားအကူအညီနဲ့နျူကလ িয়ার ဓာတ်ပေါင်းကိုစောင့်မယ်ဆိုတဲ့သတင်းနောက်ဆက်တွဲဗာမျက်
Dabombo Samwe Kizaha, Sisua Biodolo, Ninjan, Tudidana, Longandre, Mope, Nibina, Majuanjin Edwe, a champet the Mari Tone, Radio, Tadijua Piesido, Pony, Lopo Dre, Pinin Konyaning and Pila Nainamu, Asha Dita de Kuloma, and a Shina Nesubi, Marika Autodor, Nanganaga Sesai, Comedy, Sin Kazamale, Popia Tabare.
General Janagaro, Napa Sisuya, Yama Siyashi Donajo, Natan Ligu Nedunga, Russia would libido, nuclear Nibianyan, Silenat Dinan with the Kaini Lujava at Mia.
Hobare, Eri Mima Yashi Donajoha, Natan Konakuniti, Russia ma, Doni Pina Diama Pibi, Russia, Nizian Kalama, Yama Siyashi Dugu, Dala, Dola, Doya, Topan Tarelu, Pina de Yama Siyashi, Midazuri, Nisa de Taiwanga, Piojama, come here.